အမေရိကန်နိုင်ငံရဲ့ဌာနကချီးမြှင့်တဲ့2019ခုနှစ်အတွက်နိုင်ငံတကာအမျိုးသမီးစတ္တရှင်စုကိုမြန်မာနိုင်ငံတိုင်းရင်းသူနော်ကညော့ဖော်နဲ့မြန်မာနိုင်ငံမှာမွေးဖွားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသူရဇီယာဆူဒန်နာတို့ကနိုင်ငံတကာအမျိုးသမီးကျန်စီဦးနဲ့အတူလက်ခံရရှိကြမှာဖြစ်ပါတယ်။နော်ကညော့ဖော်ဟာငင်းကြမ်းရေးတက်ကြွလှုပ်ရှားသူတူဖြစ်ပြီးကရင်အမျိုးသမီးအဖွဲ့ KWO ရဲ့အထွေထွေအတွင်းမှလည်းဖြစ်ပါတယ်။စီရေးပဋိပက္ခတွေအတွင်းအမျိုးသမီးတွေလိမ်ပိုင်းဆိုင်ရာစော်ကားခံရတာခွဲရဆက်ဆံခံရတာတွေကိုကိုကြိုးမငဲ့ပဲမှတ်တမ်းပြုစုရမှာတက်တက်ကြွကြွလှုပ်ဆောင်နေသူတူဖြစ်ပါတယ်။ရဇီယာဆူဒါနာကတော့ရခိုင်ပြည်နယ်မောင်းတော်မြို့မှာရိုဟင်ဂျာမိဘနှစ်ပါးကမွေးဖွားခဲ့ပြီးသူမတို့လူဖွဲ့စည်းရဲ့လူခွင့်ရေးအတွက်လှုပ်ဆောင်ခဲ့တယ်လို့ဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားတူအနေနဲ့စစ်နေကြောင်းဆရာလူခွင့်ရေးလှုပ်ရှားသူအဖြစ်စင်တဆက်ဆောင်ရည်နေသူလည်းဖြစ်ပါတယ်။2016ကစလို့ဘင်္ဂလားဒေ့ရှ်ကရာချီတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုတွေ့ဆုံမေးမြန်းပြီး Witness to Horror Rape by Command စတဲ့အစီရင်ခံစာတွေထုတ်ပြန်ခဲ့ပါတယ်။ Washington မြို့တော်အမေရိကန်နိုင်ငံရဲ့ရုံးမှမလ9ရက်နေ့ဒီကနေ့ပြုလုပ်မဲ့စုကြည်မြင့်တဲ့အခမ်းအနားကိုနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုလက်ခံကျင်းပမှာဖြစ်ပြီးသမ္မတကတော်မလနီယာထရမ်တယောက်အမှစကားပြောကြမှာဖြစ်ပါတယ်။ဒီစုကိုမြန်မာနိုင်ငံသူမဇင်မာအောင်က2012မဇ်မီဇဘက်ချူက2015မှာအဖြစ်ရရှိခဲ့ကြပါတယ်။